နယ်သာလန်နိုင်ငံ The Hague မြို့အပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့တရားစွဲဆိုမှုကိုစတင်ကြားနာတဲ့နေ့မှာပဲအမေရိကန်နိုင်ငံကလည်းတမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူရင်းမင်းအောင်လှိုင်အပါအဝင်မြန်မာစစ်ဗိုလ်ချုပ်၄ဦးကိုနာမည်ပြည့်စီရင်သွင်းပြီးပိတ်ဆို့အရေးယူလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဘဏ္ဍာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဗိုလ်ချုပ်မူရင်းမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မူရင်းစိုးဝင်းဗိုလ်မှူးချုပ်တန်းဦးနဲ့ဗိုလ်မှူးချုပ်အောင်တို့ကိုပိတ်ဆို့အရေးယူလိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေအပါအဝင်မြန်မာနိုင်ငံအတွင်းလူနည်းစုတိုင်းရင်းသားတွေအပေါ်မှာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေအတွက်အခုလိုအရေးယူလိုက်တာလို့မနီးကကြားရတဲ့နိုင်ငံတကာလူအခွင့်အရေးနေ့ဖြစ်တဲ့ဒီဇင်ဘာလ10ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးအယက်သားဥဆောင်တဲ့စီးပွားရေးပြုပြင်ပြောင်းလဲရေးနဲ့စစ်တပ်ကိုအယက်သားအစိုးရကထိန်းချုပ်နိုင်ရေးအတွက်အမေရိကန်ရဲ့ကျူးပန်းမှုကိုအထောက်အကူဖြစ်စေရမယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာဌာန Office of Foreign Assets Control ကနေထုတ်ပြန်လိုက်တာပါ။ဗိုလ်ချုပ်မူရင်းမင်းအောင်လှိုင်ဟာလူပေါင်း9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့ရခိုင်ပြည်နယ်ကရက်ဆက်ကြမ်းကြုတ်တဲ့စစ်စင်ရေးမှလည်းတမရော်ကာကွယ်ရေးဦးစီးချုပ်အဖြစ်နဲ့အဓိကတာဝန်ရှိသူဖြစ်တယ်လို့ဖော်ပြထားပါတယ်။အလားတူပဲတမရော်ဒုတိယကာကွယ်ရေးဦးစီးချုပ်ဖြစ်တဲ့ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းအမှတ်69ချင်းမြန်တက်မှတ်ဌာနချုပ်တက်မှတ်မှုတာဝန်ယူခဲ့တဲ့ဗိုလ်မှူးချုပ်တန်းဦးအမှတ်33ချင်းမြန်တက်မှတ်ဌာနချုပ်တက်မှတ်မှုတာဝန်ယူခဲ့တဲ့ဗိုလ်မှူးချုပ်အောင်တို့ဟာလည်းဒီလူအခွင့်အရေးချိုးဖောက်မှုတွေမှာအသီးသီးတာဝန်ရှိသူဖြစ်တယ်လို့ဖော်ပြထားပါတယ်။လူအခွင့်အရေးရှိနေသူဖြစ်တဲ့အာရှလူအခွင့်အရေးအဖွဲ့ကဦးမင်းလွင်ဦးကတော့မြန်မာစစ်ကောင်းဆောင်တွေကိုပိတ်ဆို့အရေးယူလိုက်တဲ့ပုံမှာအခုလိုမှတ်ချက်ပေးပါတယ်။
ဒီလိုမျိုးဖြစ်လာမယ်လို့လေမြန်မာနိုင်ငံစစ်ကောင်းဆောင်တွေကကြိုတင်ပြီးတော့တွေ့ပြီးသားလေးဖြစ်နေမှာပါ။တော့ရဲ့တိကဲမှုပါရှိနိုင်လေဆိုတော့ကသူတို့ရဲ့ငွေစင်းနေပေါ့နော်။နိုင်ငံသားမှဖွင့်ထားတဲ့ငွေစင်းနေဒေါ်လာငွေကြေးတွေတိကဲမှုတွေရပ်တန့်သွားအောင်ပိတ်ဆို့လိုက်တဲ့ပုံစံမျိုးဖြစ်လာနိုင်တာပေါ့။သို့တော်လည်းပဲဒီစစ်ကောင်းဆောင်တွေကသူတို့ရဲ့ပိုင်ဆိုင်မှုတွေကသာသမီတွေမိန်းမတွေရှင်မျိုးတိုင်းဝိုင်းနေအဲဒီစတဲ့နာမည်တွေနဲ့ထားတာဖြစ်တဲ့အတွက်သူတို့အနေနဲ့ဒီဥစ္စာကသိပြီးတော့ထိအောင်မှုချိလိမ့်မယ်လို့တော့ကျွန်တော်ကတော့မထင်ပါဘူး။ဒါပေမဲ့ပုံရိပ်တော့ပြက်စီးတာပေါ့နော်
။လူအခွင့်ရေးရှိနေဦးမင်းလွင်ဦးပြောပြသွားတာပါ။အမေရိကန်နိုင်ငံရဲ့ပိတ်ဆို့မှုမှာအမေရိကန်ကုမ္ပဏီတွေနဲ့ဆက်သွယ်ပြီးဗိုလ်ချုပ်တွေရဲ့စီးပွားရေးလုပ်ကိုင်မှုတွေကိုပိတ်ပင်မှာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုမှာအဲ့ဒီတက်မတော်ခေါင်းဆောင်တွေရဲ့ပိုင်ဆိုင်မှုတွေရှိသလားဆိုတာကတော့မသိရပါဘူး။ဗြိတိန်နိုင်ငံအခြေစိုက်မြန်မာအရေးလှုပ်ရှားမှုညွှန်ကြားမှုမတ်ဖာမနာကတော့မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေဟာအမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့ဆက်သွယ်လုပ်ကိုင်နေစေပဲလို့ပြောပါတယ်။အလားတူ HRW လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့ညွှန်ကြားမှုတူဖြစ်တဲ့ John Sifton ကတော့အခုလိုအမေရိကန်အစိုးရရဲ့ပိတ်ပင်အရေးယူမှုကိုကြိုဆိုပါတယ်။ဒါပေမဲ့သိပ်ပြီးနောက်ကျနေပါတယ်။ဆက်ပြီးတော့ဥရောပနိုင်ငံတွေကလည်းအလားတူအရေးယူမှုတွေချမှတ်မယ်ဆိုရင်မြန်မာတပ်မတော်အနေနဲ့သူတို့အတွက်ကဘာကြီးဟာသိပ်ပြီးကျင်းသွားတာကိုတွေ့ရှိလာမှာဖြစ်တယ်လို့လည်းပြောပါတယ်။အခုလိုအမေရိကန်အစိုးရရဲ့အရေးယူမှုတွေကြောင့်မြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေလည်းဖြစ်ပေါ်နေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ဝင်ကြီးဟောင်းတူဖြစ်တဲ့ဒေါက်တာတင့်ဆွေပြောတာကတော
့2008ဖွဲ့စည်းပုံနောက်ပိုင်းမှာတော့အမေရိကန်ပေါ်လစီကပမာဏပတ်သက်ရင်နည်းနည်းလေးပြောင်းလာပြီးတော့ဒီတိုင်းပြည်တစ်ခုလုံးကိုမဟုတ်ဘဲနဲ့သူကပြတ်ပတ်ထားပြီးအရေးယူမှုကိုပြောင်းလာပါတယ်။အဲ့ဒီထက်မှာအခုနောက်ဆုံးဖြစ်တဲ့အဲ့ဒါမြန်မာနိုင်ငံကထိပ်ပြီးစစ်ဘုတ်ချုပ်ကိုဦးတည်ပြီးတော့ပြတ်ပတ်ထားပြီးတော့တန်ခါအရေးယူကိုလုပ်တာပေါ့နော်။ဒီလိုလုံးမှုဟာတိုင်းပြည်တစ်ခုလုံးအတွက်ကတော့နင့်နာမှုသက်သာလေးတယ်။အနိုင်ငယ်ဆက်ဆံရေးကတော့ကျွန်တော်ပြင်းနေဒေါ်အောင်စန်းစီရဲ့နိုင်ငံရေးကျင်းသားတဲ့လွတ်တာအပါဝင်ပေါ့နော်နိုင်ငံရေးတင်းကျပ်မှုကိုလျှော့လာစေတဲ့အကြောင်းရင်းကိုနိုင်တယ်လေစစ်တပ်ကိုနေကအမေရိကန်နဲ့ဆက်ဆံကိုပိုကောင်းစေစေခြင်းနဲ့ရွေးချယ်နေသူလုပ်ခဲ့တာဖြစ်ပါတယ်အခုနောက်ပိုင်းဆက်ဆံရေးကြီးဟောပုံမှန်တန်ဖြစ်လာတယ်အဲတောတော်လည်းဘာနိုင်ငံနိုင်ငံရေးအခြေအနေဟာစံလုံးကြောင့်မဟုတ်သေးတဲ့အခြေအနေမှာတော့အမေရိကန်ကသူမလိုလားတဲ့ဟာတွေကိုတန်ခါရေးယူမှုတွေဆက်ရှိနေတယ်ဒီလိုပုံစံမျိုးဆက်သွားတော့ပါလိမ့်မယ်လို့ကျွန်တော်ထင်တယ
်အခုလိုအမေရိကန်ရဲ့အရေးယူမှုတွေဖြစ်ပွားလာတာကြောင့်တရုတ်နိုင်ငံနဲ့နှိစက်ဖို့အတွက်တွန်းအားများဖြစ်လင်မလားဆိုတော့စိုးရင်ချက်တွေ တုံ့သက်မှုတွေလည်းရှိနေပါတယ်။ဒီတုံ့သက်ချက်ကတော့လွန်ခဲ့တဲ့နှစ်ပေါင်း30လောက်ထဲကတုံ့သက်ချက်ဖြစ်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်
။တက်မရော့ကိုမိုက်ကဒီအမေရိကန်ရဲ့စစ်ဆန်ရေးပိုကောင်းလာစေခြင်းနဲ့ဆန္ဒဟာတရုတ်နိုင်ငံကကျွန်တော်တို့တိုင်းပြည်ပေါ်မှာရောမောမှုလွန်လွန်ကြီးအောင်များနေတာကိုကြည့်ရတယ်အထာပြောင်းလဲလာတာ။အဲကြောင့်အခုနောက်ပိုင်းဘယ်လိုလုပ်လို့ကျွန်တော်တို့နိုင်ငံကတရုတ်ပေါ်ကိုဟိုဒီရည်ကွာပြီးတော့မိကိုအားထားဟာလာဟိုကျွန်တော်ဂျိုးဂျိုးစရာဖြစ်လိမ့်မယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျာကျွန်တော်တို့အဲတိုင်းပြည်အစိုးရတွေဟာဒီ energy ဆိုတဲ့နောက်တခြားဆိုတဲ့ဟာအဲဒီနိုင်ငံကကျွန်တော်တို့နိုင်ငံပေါ်မှာထားတဲ့လောမဟုတ်ဘူးညာလွန်တာကိုတော့ထိတ်မို့ကြိုးစားကြလိမ့်မယ်ဖြစ်တဲ့တွေ့ဒီလုံးစကြက်ဟာကျွန်တော်တကယ်ဟိုဖြစ်နောက်ကြတော့တယ်ဖြစ်နေတာ
အခုလက်ရှိအခြေအနေမှာမြန်မာနိုင်ငံဟာအရင်အစိုးရလက်ထက်တွေကအတိုင်းမြန်မာတပ်မတော်ခေါင်းဆောင်တွေပေါ်နိုင်ငံတကာရဲ့ဝိုင်းဝန်းဖယ်ကျင်မှုတွေတိုးပွားလာနေပြီးအပေကံဘဝကိုတနည်းတခြားပိုးပြီးရောက်ရှိလာနေတာမြင်တွေ့နေရတယ်လို့ American ပြည်တော်စုရဲ့အရေးယူမှုနဲ့အတူ The Hate မြို့ရှိအပြည်ပြည်ဆိုင်ရာတရားရုံးတွေမှာစစ်ဆေးကြားနာမှုတွေကမိမောင်းထိုးပြနေတာလည်းဖြစ်ပါတယ်ခင်ဗျာ